မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့ညနေခင်း6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဝင်းမဲမှာကိုအောင်လေးဦးနဲ့ဒီနေ့ထိတ်တန့်ရောက်တဲ့တွင်ကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အီရန်နဲ့ယူကရိန်းလေယာဉ်ကိုမှားပစ်ခဲ့တာတွေအရေးစာယူနေပါပြီ။ဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းနဲ့ထပ်ပြီးစကားဆက်ထိုးကြပါတော့မယ်။ပါကစ္စတန်ဘက်ကကက်ရှမီးယားဒေသမှာရေခဲတောင်ပြုလို့အနည်းဆုံးလူ58ဦးအခုချိန်ထိသေဆုံးခဲ့ရပြီပါပြီ။ဒီသတင်းတွေနဲ့အတူနောက်ထပ်စိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါနားလည်ပါ
။ကောင်းပါပြီရှင်။ပြည်သူ့သမ္မတရှီကျင်းပင်ရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းအငင်းပွားစရာဖြစ်နေတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ရင်းနှီးဆိုင်ကစီမံကိန်းတွေနဲ့ပတ်သက်ပြီးတော့အဆိုအမူတွေရှိနေကြပါတယ်
။မလွဲမရှောင်တာမြစ်ဆုံကိုအောက်ထဲဖော်မှန်ဟေးဆိုလို့ရှိရင်တခြားလေကျွန်တော်တို့ဒါဒီလက်ရှိအနေထားနဲ့ကတော့ကျွန်တော်တို့အမြင်ရလေတကယ်ကြီးမားတဲ့စိတ်ခေါ်မှုကိုဒါခေါ်တာနဲ့အတူတူပဲ
လှုပ်တက်ကြွလှုပ်ရှားသူတွေဖြစ်တဲ့ခွန်မြတ်အောင်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ကြိုက်ကော်မှာကျင်းပမဲ့ခရီးပြင်းနေတဲ့အခမ်းအနားကိုတက်ရောက်မဲ့တောင်းဆန်းစုကြည်ကိုပို့ချုပ်ကြည့်ရုပ်ကိစ္စဖန်စီကန်တောင်းသူကိစ္စနဲ့လက်မြေတိတ်ဆိတ်ခံရတဲ့ကိစ္စတွေကိုအလေးထားတင်ပြဖို့ဒေတာခံတွေပြင်ဆင်နေပါတယ်ဒီနှစ်ထဲကြားပြတကောင်စင်းကောက်ယူမဲ့သတင်းကိုလည်းကြားမယ်အပြင်တိုင်ဝမ်ရွေးကောက်ပွဲမှာတရုတ်အစိုးရပေါ်သဘောထားတင်လာတဲ့လက်ရှိသမ္မတပြန်ပြီးတော့အရွေးခံရတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတင်းမာလားမလားဆိုတဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင်
။အီရန်နိုင်ငံအနေနဲ့ယူကရိန်းခီးတဲ့တင်လေယာဉ်ကိုမှားယွင်းတစ်ချခဲ့တဲ့အတွက်ရည်ယူမှုတွေစလုံးနေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြေခဲ့တဲ့ဘက်ကပဲတီရန်မျိုးလင်ခွင်းကအတက်လေးမှာတင်ဒီလင်ကိုပြစ်ချခဲ့တာကြောင့်ပါလာသူ186ဦးအကုန်လုံးတေခဲ့ရတဲ့အတွက်အရေးယူမှုတွေစလုံးနေပြီလို့အီရန်တရားရေးဌာနကဒီနေ့ကြေညာလိုက်တာပါဒီချက်လင်ကိုပြေခဲ့တဲ့ဗိုလ်ထုတ်တွေကမှားယွင်းပြစ်ချခဲ့တာကိုအီရန်ဘက်ကနောက်ဆုံးကြမှာဝန်ခံခဲ့ပြီးအီရန်ပြည်သူတွေရဲ့မကျေနပ်မှုတွေနဲ့ဆန့်ကျင်ဆန္ဒပြမှုတွေမကြခင်ရပိုင်းတွေမြင်မာလာနေချိန်မှာအခုလိုရည်ယူမှုစတင်နေကြောင်းကြေညာခဲ့တာပါအီရန်ထိတဲ့ရာရှိတွေအနေနဲ့ဒီလေရင်ပြစ်ချခဲ့ရခြင်းအကြောင်းရင်းကိုဖုံးကွယ်ခြင်းတဲ့အတွက်အခုလိုအရေးယူခဲ့ပုံရတယ်လို့သုံးသပ်မှုတွေလည်းထွက်နေပါတယ်ဒီလေရင်ကိုအီရန်ကပြစ်ချခဲ့တယ်လို့အစာပိုင်းဆက်ဆွဲမှုတွေထွက်ခဲ့တဲ့ပေါ်အီရန်ဘက်ကပထမပိုင်းမှာညှင်းဆိုခဲ့ပြီးအီရန်တော်လှန်အစောင့်တပ်ကမှားယွင်းပြစ်ချခဲ့ကြောင်းအထောက်အထားအများကြီးထွက်လာခြင်းကြောင့်3ရက်ကြာစနေနေ့မှာအခုလိုဝန်ခံခဲ့တာပါအီရန်တရားရေးပြောခွင့်ရဂိုလာမိုဆင်အစ်စမဲလီကဒီမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကလည်းဖမ်းထားတယ်လို့အီရန်ဆိုရပိုင်သတင်းဌာနကနေပြောခဲ့ပေမဲ့ဘသူတွေနဲ့ဘယ်နှယောက်ကိုဖမ်းထားတယ်လို့တော့အတိအကျမပြောခဲ့ပါဘူးခင်ဗျာ
။တီရန်မျိုးကမှယူကရိန်းခီးစင်လေရင်ကိုပြစ်ချခဲ့မိတဲ့အကြောင်းအီရန်ဆိုရကဝန်ခံခဲ့ပြီးတဲ့နောက်ထိတ်တန့်တက်သူတို့ကအကြောင်းသားတွေရာနဲ့ချီစစ်တိုက်ဆူဆူလို့ဆန္ဒပြကြပါတယ်။ VOA ကလက်ခံရရှိခဲ့တဲ့ဗီဒီယိုတချို့မှာတော့နာမည်ကျော် engineer အကြောင်းဖြစ်တဲ့ Sheriff တက်သူကအကြောင်းသားတွေမနေ့ကတည်းက30တိုက်ဖြစ်ကျောင်းဝင်းထဲမှာကျွေးကြော်တဲ့နေ့အော်ရဆန္ဒပြနေရပြီးအစိုးရဆန့်ကျင်မိန့်ခွန်းပြောင်းနေတယ်ကိုတွေ့ကြရပါတယ်။ယူကရိန်းနိုင်ငံ KM မြို့တော်ကိုတွားဖို့ပြည်ရဲ့ဗိုလ်ထုနေမှာပဲတီရန်မြို့တော်လေစိတ်ကနေပြန်တက်ပြီးတိတ်မချခင်မှာပဲပြစ်ချခံရတဲ့အတွက်တည်ဆုံးသူ186ဦးမှာအီရန်တက်သူကျောင်းသားတွေလည်းပါဝင်နေတာပါ။နေရင်ပြစ်ချမှုဟာဆက်ချွေမှုကြောင့်ဖြစ်တယ်ဆိုပြီးအီရန်ခေါင်းဆောင်တွေတုံ့ပြန်ကြညှဉ်းဆန်ခဲ့ပြီးစီနီကမှစစ်တပ်ကမှားယွင်းပြစ်မိတာဆိုပြီးဝန်ခံခဲ့တာလည်းဖြစ်ပါတယ်။ UN ထူးတပ်ဖွဲ့ခေါင်းဆောင်ကိုအမေရိကန်ကတုတ်တင်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံမှာအမေရိကန်တပ်တွေခြေစိုက်ထားတဲ့ latest scan ကိုအီရန်ကတိုက်ခိုက်တဲ့နေ့မှာပဲလေရင်ပြစ်ချခံခဲ့ရတာပါ။ပကံမျိုးတော်ကနိုင်ငံကလေစိတ်နီးအီရန်ကုတ်စ်ထူးတပ်မှုကာဆန်ဆူလီမန်နီကိုဇန်နဝါရီလ3ရက်နေ့ကဝေထင်ထွန်းရင်နဲ့တုတ်တင်ခဲ့တာကိုလက်တုံ့ပြန်တဲ့တိုက်ခိုက်မှုတွင်မှာတော့အမေရိကန်တပ်ဖွဲ့ဝင်အထိခိုက်အကြအဆုံးတော့မရှိခဲ့ပါဘူး။
ဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောင်းပိုင်းမှာမျက်နှာချင်းဆိုင်အခြေအနေစကားဆက်ထိုးကြပါတော့မယ်။ Republican Party သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မဲ့ Democratic သမ္မတလောင်းရွေးချယ်၍ American နိုင်ငံအနောက်လယ်ပိုင်းပြည်နယ်ဖြစ်တဲ့ Iowa မှာမဲဆာမပေးခင်မှာနောက်ဆုံးအခြေအနေနဲ့ကုလစကားဆက်ထိုးကြမှာပါ။ Democratic Party အနေနဲ့ဒီစကားဆက်ထိုးပွဲတွေအောင်မြင်မှုနဲ့ပတ်သက်ပြီးစံသမချက်တွေပုံမူတိုးမြင့်လာနေချိန်မှာပြည်ခဲ့တဲ့ဇွန်လကတည်းကစခဲ့တဲ့ဒီလုပ်ငန်းစဉ်တဲ့အခုပွဲကတော့ကင်မရာလောက်အနည်းဆုံးအရေးအတွက်နေနဲ့ဝင်ပါမှာဖြစ်ပါတယ်။အခုပွဲမှာအရင်အမေရိကန်ဒူကင်မရာဟောင်းဂျိုးဘိုက်တဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နောက်ထပ်လွှတ်တော်အမတ်မျိုးသမီးအဲလစ်စ်ဝါရန်အင်ဒီယားနာပြည်နယ်ကဆော့ဘန်မျိုးတော်ဝင်ဟောင်းပီတ်ဘစ်တီဂက်နောက်အမျိုးသမီးအထက်လွှတ်တော်အမတ်အေမီကလော့ဘတ်ဆရာနဲ့ဗီဒီယနာတထေးကြီးတောင်ဆရာတို့ ဝန်ကျင်ကြမှာပါဒီ Iowa ပြည်နယ်ဟာကြီးလက်အများစုဖြစ်ပြီးလူပြည်အများစုသုံးသက်ရှိကအမေရိကန်နိုင်ငံလုံးကလူချိုးဆကိုကိုစားပြုဖို့အားနေပေမဲ့လရီချီကြတဲ့ဒီသမရလောင်းရွေးပွဲအတွက်ပထမဆုံးစတဲ့ပြည်နယ်နေနဲ့လူအသားရအသားချက်တော့ရှိနေပါတယ်ဒီနှစ်အခုလိုမဲစပိမှုကတော့ဖရိုက်သုံးရက်နေချာမှာလုံးပါပါဒီမိုကရက်တစ်ပါတီရဲ့သမရလောင်းရွေးချယ်ပွဲမှာသုံးကြိမ်မြောက်ဖြစ်ဝင်ပြိုင်မဲ့ပိုဟိုအလဲအလက်လဝဲချင်းဒုသမရဟောင်းဘိုင်ဒန်အနေနဲ့တနင်္ဂနွေလုံးကစစ်တမ်းတွေမှာထိဆုံးကဥဆောင်နေပေမဲ့အခုအိုင်အိုဝါပြည်နယ်မှာလုတ်ခဲ့တဲ့ပြီးခဲ့တဲ့ဘက်ကစစ်တမ်းမှာတော့15ရာခိုင်နှုန်းထောက်ခံမှုနဲ့နောက်ကသရုတ်ထန်နေရာရောက်နေပါတယ်ဒီအိုင်အိုဝါစစ်တမ်းမှာဆိုရှယ်ဒီမိုကရက်ဖြစ်ချင်ကြတာတဲ့ဘန်နီဆန်ဒါစ်က20ရာခိုင်နှုန်းထောက်ခံမဲ့နဲ့အသာစီးရနေပြီးမက်ဆာချူးဆက်စ်ပြည်နယ်ကတက္ကသိုလ်ဗမာကဟောင်းအဲလစ်ဘက်ဝါရန်က18ရာခိုင်နှုန်းနဲ့ဒုတိယလိုင်းတွေကအလဲအလက်သဘောထားရှိကြောင်းပြောနေတဲ့ Peace Perspective က16ရာခိုင်နှုန်းနဲ့တတိယလိုင်းနေပါတယ်ခင်ဗျာ
အမေရိကန်နဲ့ကွန်မြူနတီမှမှုကြီးကြုံနေရတဲ့တရုတ်နိုင်ငံရဲ့ကမ္ဘာတဝန်းပြပပို့ကုန်တင်ပို့မှုဟာပြီးခဲ့တဲ့2019ခုနှစ်မှာ3.5ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွင့်အရေးတွန်းမြင့်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ကိုကုန်တင်ပို့မှုဟာ2018ခုနှစ်ထက်စာရင် 12.5 ရာခိုင်နှုန်းကျဆင်းပြီးဒေါ်လာ 418.5 ဘီလီယံသာရှိခဲ့ကြကြောင်းလဲတရုတ်နိုင်ငံကောက်ကွန်ဌာနကဒီနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ။အမေရိကန်နဲ့ကွန်မြူနတီစပွဲဖြစ်နေချိန်မှာတရုတ်ပြပပို့ကုန်လုပ်ငန်းရှင်တွေအာရှဥရောပနဲ့အာဖရိကစည်းကွက်တွေကိုအယောင်မြင့်တင်ဖို့ကြိုးစားခဲ့ရတာကပြင်သစ်ကနေဒါ၊ဩစတြေးလျ၊ဘရာဇီးလ်နဲ့ရှစ်တောင်အရှေ့နိုင်ငံတွေကိုတင်ပို့မှုတွေဟာဆယ်ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။ကမ္ဘာတဝန်းကုန်တင်ပို့မှုမှာတော့အရင်တစ်ကတည်းကရာခိုင်နှုန်းဝယ်တိုးပြီး 9.8 ရာခိုင်နှုန်းနဲ့ 239.9 ဘီလီယံရှိခဲ့တာပါ။သွင်းကုန်ပမာဏကလည်း 16.3 ရာခိုင်နှုန်းတိုးပြီး 190.9 ဘီလီယံအထိရှိခဲ့ပါတယ်။
အတန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းဒိုမီတာ70 kHz 1683ညဖိုင်းဒိုမီတာ19 kHz 15563ညနဲ့ဖိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်အတန်ကအင်ကာနေ့ညနေပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်ရည်ရွယ်မှုတွေကင်းလက်ခွင့်ပေးဖို့တိုက်တွန်းပြောဆိုပေးနိုင်တယ်လို့ဒီနေ့ပြောလိုက်ပါတယ်သမ္မတမွန်ကပဲအခုလိုတိုက်တွန်းတာကမြောက်ကိုရီးယားနဲ့အမေရိကန်အကြားနျူကလ িয়ার ဆွေးနွေးပွဲကိုပြန်ဆနိုင်ရေးအထောက်အကူပေးနိုင်မယ်တောင်မြောက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာဖို့ပါလို့ဆက်ပြောခဲ့ပါတယ်အရင်ကလည်းမြောက်ကိုရီးယားပေါ်တံခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးသက်သာရဖို့တောင်မြောက်နှစ်နိုင်ငံကြားစီးပွားရေးစီမံကိန်းတွေပြန်ဆနိုင်အောင်သမ္မတမွန်ကကြိုးစားခဲ့ပူပေမဲ့မအောင်မြင်ခဲ့ပါဘူး။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရဲ့ဆိုင်ရည်ကိုလက်တွေ့ကျကျလုဆောင်နိုင်ရင်အမေရိကန်နဲ့နိုင်ငံတကာကအလားတူလိုက်လဲမှုတွေပြန်လုဆောင်ပေးမှဖြစ်ပြီးဒီထဲမှာမြောက်ကိုရီးယားပေါ်ပိတ်ဆို့တခတ်ရည်ရွယ်မှုတွေကိုလည်းဖြည့်ဆော့ပေးလာနိုင်တယ်လို့သမ္မတမွန်ဂျေအင်းကရှင်းပြပါတယ်ခင်ဗျ။
ပါကစ္စတန်စစ်ကောင်စာအောင်ပါဖက်မူရှာရက်ပေါ်တည်ရင်စီရင်ချက်ချမှတ်ထားတာကိုတရားဥပဒေပဲဖြစ်လိုက်ပါတယ်။ပါကစ္စတန်သမ္မတဟောင်းလည်းဖြစ်တဲ့မူရှာရက်ကိုအပြစ်ပေးအရေးယူခဲ့တဲ့တရားရေးလုပ်ငန်းစဉ်ဟာဥပဒေနဲ့မညီတဲ့အကြောင်းတရားဥပဒေကဆုံးဖြတ်လိုက်တာပါ။ဒူဘိုင်းနိုင်ငံမှာတိရှိောင်းနေတဲ့ဗိုလ်ချုပ်ကြီးဟောင်းကတော့တည်ရင်စီရင်ချက်ဟာပုဂ္ဂိုလ်ရေးရာလက်တုံ့ပြန်မှုရည်ရွယ်ချက်နဲ့ချမှတ်တဲ့ဆုံးဖြတ်ချက်ဖြစ်နေပြစ်တင်ရှုတ်ချထားပါတယ်။ဒီအခွင့်မှာကိုယ်တိုင်ချိပောက်ခွင့်မရသလိုအကျိုးဆောင်ရှိနေလည်းမရှိဘဲစီရင်ချက်ချခဲ့တယ်လို့လည်းပြောဆိုထားတာပါ။ပါကစ္စတန်ဖွဲ့စည်းပုံခြေကံဥပဒေကိုဖောက်ပြက်ပြီးနိုင်ငံတော်သစ္စာဖောက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံရဆုံးဖြတ်ခဲ့တဲ့တရားစီရင်ရေး3ဦးပါခုံရုံးရဲ့ဆုံးဖြတ်ချက်ကိုတော့ကျန်းမာရေးရွေးနေတဲ့အသက်86နှစ်အရွယ်ပါကစ္စတန်သမ္မတဟောင်းကခုခံလျှောက်လဲခဲ့တာဖြစ်ပါတယ်
။ပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာရေခဲတောင်ပြိုကျတဲ့အတွက်အ ਨੇ စုံလူ58ဦးသေဆုံးခဲ့ရပြီးလူတချို့ပျောက်ဆုံးနေသေးတယ်လို့အစိုးရတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယအုပ်ချုပ်ရေးကက်ရှမီးယားမြောက်ပိုင်းမှာလည်းအလားတူဖြစ်ရတဲ့အနည်းဆုံး10ဦးသေဆုံးခဲ့ပါတယ်။မိုးသီးထန်ပြီးနောက်မြေပြိုကျခဲ့တဲ့နေလုံတောင်ကြားဒေသတစ်ဝိုက်မှာလည်းရာသီအတော်များများပြင်းမိနေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်တဲ့နေရာတွေကိုကယ်ဆယ်ရေးဆေးလွှတ်ထားပြီလို့လည်းတာဝန်ရှိသူတို့ကပြောပါတယ်။နေမြေငင်းပွားမှုတွေရှိပြီးစစ်တပ်ချလာတဲ့အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကြားသေဆုံးသူ10ဦးထဲမှာစစ်သား5ဦးပါဝင်တယ်လို့အိန္ဒိယအကြီးတန်းရဲအရှိသူကပြောပါတယ်။2012ခုနှစ်တုန်းကလည်းအိန္ဒိယနဲ့ဆက်ပါကစ္စတန်တက်ဌာနချုပ်နာမှာအခုလိုတာမောကနှင်းတုနဲ့ကြောက်တုံးတွေပြိုကျခဲ့တဲ့အတွက်စစ်သားအနည်းဆုံး124ဦးနဲ့ရဲသား12ဦးသေဆုံးခဲ့ရပါတယ်။1948ခုနှစ်လွတ်လပ်ရပြီးကတည်းကကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တီးခြားစီခွဲအုပ်ချုပ်ခဲ့တာဖြစ်ပြီးဆယ်စုနှစ်များစွာတင်းမာမှုတွေကြောင့်လူပေါင်း1000နဲ့ချီသေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗ
ျ။ဖိလစ်ပိုင်နိုင်ငံမလေးရာမြို့တော်မြောက်ဖက်မိုင်60လောက်အကွာမှာရှိတဲ့တားမီးရောင်ကနေတင်းငွေနေလုံးလုံးကဆလိုမိဂိုပြာရီချော်ရီထွက်လာခဲ့ပြီးတဲ့နောက်မနီလာမြို့ကလူ3000ကျော်ကိုအခုခါပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။ နောက်ထပ်ကြီးမားတဲ့ပောက်ကွဲနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲဖိလစ်ပိုင်နိုင်ငံမြင်းကလေးတိုက်တိုက်ရေးဌာနကသတိပေးချက်ထုတ်ပြန်ထားတာပါ။ဒီနေ့အနေနဲ့ကစပြီးမိအောင်ပေါက်တဲ့အချိန်ရောက်မိအောင်ကနေထွက်ပေါ်လာတဲ့မိခိုးပြရီကမနီလာမြို့တော်အထိပြန့်လွင့်လာခဲ့တာပါ။မိခိုးပြရီကြောင့်ဒီနေ့ကလေးတွေကလင်းခီးစဉ်အများပြားကိုလည်းဖျက်သိမ်းထားရတယ်လို့ကျောင်းတွေအစိုးရယုံတွေကိုလည်းပိတ်ထားပါတယ်။ဒါအားမိအောင်က1989ခုနှစ်တုန်းကနောက်ဆုံးအချိန်ပောက်ခွဲခဲ့ပြီးမိအောင်ပောက်ခွဲမှုကြောင့်လည်းအဲ့ဒီအချိန်တုန်းကလူပေါင်း100လောက်သေဆုံးခဲ့ပူပါတယ
်အင်္ဂါနေ့ညနေခင်းထိတ်တန်းရသတင်းတွေကိုကိုဝင်းမြင့်နဲ့ကိုအောင်လင်းတို့ကကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ဇန်နဝါရီလ18ရက်နေ့မှာစတင်တဲ့တရုတ်သမ္မတရှီချင်းပင်ရဲ့နှစ်ရက်ကြာပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းအငင်ပွားစရာရေကာတာနဲ့ရင်းနှီးစည်းကမ်းစီမံကိန်းတွေပြန်စဖို့တွန်းအားပေးဖို့ရှိနေတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်နေပါတယ်။2017ခုနှစ်ကလေးကရပ်ဆိုင်းထားခဲ့တဲ့မြစ်ဆုံဆဲစီမံကိန်းကြီးကိုတိခီးစင်ကြောင့်ပြန်ပြီးစတင်မလားဆိုပြီးတော့ဒေသခံကချင်ပြည်သူတွေကြားစိုးရိမ်မှုတွေကြီးကြီးမားမားရှိနေတာပါ။သမ္မတရှီဟာသူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရေးနဲ့စစ်ရေးကထိပ်ပန်းကောင်းဆောင်တဲ့အပြင်နိုင်ငံရေးပါတီပေါင်း20ကျော်ကကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမှာပါ AFP သတင်းစာမကိုအခြေခံပြီးတော့မှအင်ဂျင်နီယာကတင်ပြထားပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့ကချင်ပြည်နယ်နှင့်အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းဒေသခံကချင်ပြည်သူတွေစိုးရိမ်နေတဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်လို့ဘာတစ်ခုမှရည်ညွှန်းပြောဆိုသွားတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်လည်းအခုလာတော့မယ့်တရုတ်သမ္မတရှီချင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်မှာဒီစီမံကိန်းကိုပြန်ဆဖို့တွန်းအားပေးမလားဆိုပြီးဒေသခံကချင်ပြည်သူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြစ်ဆုံဆဲစီမံကိန်းဟာကချင်ပြည်သူတွေအတွက်အကျိုးမရှိဘူးလို့မြစ်ကြီးနားမြို့ကန်တအူးဖြစ်တဲ့ပကနောကပြောပါတယ
်ကျွန်တော်ကချင်ပြည်နယ်သားတယောက်အနေနဲ့ပြောချင်တာကတော့ဒီမြစ်ဆုံစီမံကိန်းကတော့မလုပ်ရင်ကောင်းတယ်ဒါလို့ပြောမှလည်းကျွန်တော်တို့အဲ့ဒီပြောမှအကျိုးရှိမယ်လို့ဦးလည်းမချင်ဘူး
တရုတ်ဟာသူ့အကျိုးစီးပွားအတွက်ပဲမြန်မာနိုင်ငံကိုလာပြီးစီမံကိန်းတွေအကောင့်ထဲပေါ်တာဖြစ်တယ်လို့ကချင်တိုင်းသားဆန်မွန်ထွန်းကပြောပါတယ်
ကျန်စားလို့မဖြစ်နိုင်ဘူးလို့ကျန်တာတော့ဒါကပ္ပဟိုဟာပြဿနာဖြစ်သွားတာပေါ့လို့ဒါတကယ်ကြီးကြီးတဲ့ဘာဖြစ်သွားမှာပေါ့
မြစ်ဆုံဆဲစီမံကိန်းကိုမြန်မာတနိုင်ငံလုံးကလုံးဝလက်မခံကြောင်းတက်ကြွလှုပ်ရှားသူခုမြက်အောင်ကပြောပါတယ
်မလဲမရှောင်တာမြစ်ဆုံကအောက်တဲ့ format hey ဆိုလို့ရှိရင်တခြားတဲ့ကျွန်တော်တို့ဒါဒီလက်ရှိအနေထားနဲ့ကတော့ကျွန်တော်တို့အမြင်ရလေတကယ်ကြီးမားတဲ့ဟိုစိတ်ခေါ်မှုကိုဒါခေါ်တာနဲ့အတူတူပဲ
ဒေါက်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲမတိုင်ခင်မှာမြစ်ဆုံဆဲစီမံကိန်းကိုစန့်ကျင်ခဲ့ပေမဲ့ရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်လေတံပြောင်းသွားပြီးဒီစီမံကိန်းနဲ့ပတ်သက်ရင်ပြည်သူများအနေနဲ့ကြဲကြဲပြန့်ပြန့်စဉ်းစားသုံးသပ်ဖို့2019ခုနှစ်မတ်လမှာသူကတိုက်တွန်းခဲ့ပါတယ်။လွန်ခဲ့တဲ့9နှစ်ကအစိုးရဖွဲ့စည်းခဲ့တဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်တဲ့တဘာဝပတ်ဝန်းကျင်ရေးရာအကဲဖြတ်ကော်မရှင်ကစီမံကိန်းကြောင့်အေယာဝတီမြစ်ရေကြောင်းစီးဆင်းမှုဟာပြောင်းလဲသွားနိုင်တယ်လို့သူတို့အစီအခံစာမှာသတိပေးဖော်ပြခဲ့ပါတယ်။ဒါကြောင့်လည်းအမေရိကန်ဒေါ်လာဘီလီယံ 3.6 တန်းကုန်ကျဖို့ရှိတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းကို2017ခုနှစ်ခရဲကရပ်ဆိုင်းထားခဲ့ပြီးတဲ့နောက်မြန်မာနဲ့တရုတ်ဆိုရကြဘလို့ပုံစံနဲ့ပြန်သဘောတူညီမှုရမလဲဆိုတာအခုချိန်ထိဆွေးနွေးနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြစ်ဆုံဆဲစီမံကိန်းပြန်ပြီးစဖို့အဆိုပြုချက်ကိုမြန်မာနိုင်ငံတဝန်းလူတွေထောင်နဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့ဒေါ်လာ1 trillion ကုန်ကျဖို့ခန့်မှန်းထားတဲ့ခပလန်းစီမံကိန်းကြီးမှာမြန်မာဟာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်နေပါတယ်။ဒီစီမံကိန်းကြီးဟာအာရှအာဖရိကနဲ့ဥရောပတိုက်တွေကိုဖြတ်ပြီးရေလမ်းကြောင်းနဲ့မြေရထားလမ်းကားလမ်းစတာတွေကိုဖောက်လုပ်မဲ့အစီအစဉ်ကြီးဖြစ်ပါတယ်။ဒါကြောင့်လည်းအခုသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ထိပ်ပိုင်းကောင်းဆောင်တွေနဲ့တွေ့ဆုံရမှာခပလန်းစီမံကိန်းနဲ့ပတ်သက်လို့တရုတ်ကအဓိကထားတဲ့ကြောက်ဖြူရေနဲ့စိတ်တန်းစီမံကိန်းနဲ့မြစ်ဆုံဆဲစီမံကိန်းတွေအပါအဝင်အခြားမြန်မာနိုင်ငံတွင်အဓိကစီမံကိန်းတွေကိုအလေးထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့တရုတ်သမ္မတရှီချင်းဖင်ဟာနေပြည်တော်မှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံဖို့ရှိတယ်လို့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့မျှော်လင့်ထားပါတယ်။ဒါ့အပြင်နိုင်ငံရေးပါတီ20ကခေါင်းဆောင်တွေကိုလည်းသမ္မတရှီကတွေ့ဆုံဖို့ရှိပါတယ်ရှင်။
မအင်ဂျင်နိုင်ပါရှင်သောတာရှင်များရှင်လွိုက်ကော်မြို့မှာကျင်းပနေတဲ့ကြားပြင်းနေအခမ်းအနားကိုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်ဖို့ရှိနေပြီးတော့လူလူတွေ့ဆုံပွဲအပြင်နိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်ဒီလိုတွေ့ဆုံဖြစ်မဲ့ဆိုရင်တော့ကြားပြင်းနေမှာမပြေလည်သေးတဲ့ဘိုးချုပ်ကျေးရွာကိစ္စဖန်စီခံတောင်သူကိစ္စနဲ့လယ်မြေတင်းစီခံရတဲ့ကိစ္စရပ်တွေကိုအလေးထားတင်ပြသွားဖို့အတွက်ဒေသခံနိုင်ငံရေးနဲ့လူမှုအသင်းအဖွဲ့တွေကပြင်ဆင်ထားပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကြားပြည်နယ်လွိုက်ကော်မြို့မှာကျင်းပမဲ့68ကြိမ်မြောက်ကြားပြည်နယ်နေ့အခမ်းအနားကိုလာမဲ့ဗုဒ္ဓဦးနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ဖို့ရှိနေပါတယ်ကြားပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကအကြီးအကဲအရာရှိတဦးကဒေါ်ဆန်းစုကြည်တက်ရောက်မယ်ဆိုတာသိရပေမဲ့အစီအစဉ်အသေးစိတ်ကိုတော့မသိချောင်းပြောပါတယ်
ဘာလို့ရှိရကြလဲ။အဲကျွန်တော်တို့လောကအစီအစဉ်ရောအဲ့လိုကြားရတယ်ကွာ။ကျွန်တော်တို့ကလည်းရေကူးရေးတော့လည်းကျွန်တော်အစီအစဉ်ရတယ်။ဒါကြီးချက်ကျူးကျွန်တော်ဘာမှမသိရဘူး။ဘာလို့ဟိုလူကြီးတွေလည်းလုပ်နေရဆိုလို့
ဒီနယ်အစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကရမ်းမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကတော့မနက်ဖြန်မှာလူထုတွေးဆောင်ပွဲရှိတယ်လို့နိုင်ငံရေးပါတီတွေနဲ့တွေးဆောင်ပွဲလဲဖိတ်ကြားထားကြောင်းအခုလိုပြောပါတယ
်။ဒီနယ်နေခဏမှာဘနာတီအမေပိုင်းမှာတော့ဒီနေ့ကွန်ပျော်လေးနဲ့နာရောဟိုဘလက်ဥပဒေတွေတချို့လည်းဘနာလူတွေနဲ့တွေ့ဆုံပွဲတွေလည်းရှိလိမ့်မယ်လို့တော့အလိုတော့အကြမ်းဖြစ်ပြီးခါရတယ်နော်။ဒီနေ့ကျိုးရဖက်ကရေနာဘလက်တမရောင်းလူတွေတွေ့ဆုံပွဲတွေဖြစ်လို့လည်းအာပါတီတွေဖိတ်ထားကြောင်းပေါ့နော်။နာဘလက်အဲနေ့လေးကစားပြီးစားကြနေကြတော့မဖြစ်ထားတော့ရှိလို့ရှိနေဟော။
ဒေါ်ဆန်းစုကြည်ရဲ့တွေ့ဆုံခွင့်ရရင်ဗိုလ်ချုပ်ကျေးရွတ်ကိစ္စအပါအဝင်အဓိကတင်ပြလိုတဲ့အချက်တွေကိုလည်းခူဘီတူကအခုလိုဆက်ပြောပါတယ်။
ဒါကမြန်မာပြည်နဲ့နဲ့ဘနော်ဒီကိစ္စကိုတော့မရှိတဲ့မြန်မာပြည်နဲ့နောက်ဆုံးပြည်မှာစစ်ပေါ်နဲ့ဆက်ပြရဘနော်ပန်းတိုင်းရနေဟာရရှိနေတယ်နောက်ဒီစီကြရင်တော့ဘယ်တော့မှမရှိဘူးလားမရှိဘူးလားဟာရရှိနေတယ်ဘနော်အဲ့ပေါ်မှာတော့သောက်စီနေလားစစ်နေလားမသိဘူးဒါပေမဲ့စစ်နေလို့ဆက်လဲပြီးတော့တောင်ရှိရှိဘနော်စစ်နေစစ်လို့လည်းလို့ဆက်လဲဘနော်အဲ့ဒါကိုအပြောချင်တယ်
ကရားနဲ့ကင်းဒီဆိုတဲ့ဝေါ်ဟာရကွဲပြားမှုအပေါ်လူတို့အကြားမှာပြိပခတွေရှိနေတာကြောင့်ဒီတမိုင်းကြောင်းအခြေအနေနဲ့လက်ရှိဆောင်ရွက်နေတဲ့ငင်းချိုင်းအခြေအနေကိုလည်းဆွေးနွေးဖို့ရှိကြောင်းပြောပါတယ်။ကင်းဒီပြည်တောင်သူလယ်သမားအဖွဲ့ဝင်နဲ့ကင်းဒီလူငယ်အင်အားစုမှပါဝင်တဲ့ကိုဒီဒီကလည်းသူတို့အဖွဲ့တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ခွင့်ရရင်ဗိုလ်ချုပ်ကျေးရွတ်ကိစ္စဖမ်းဆီးခံတောင်သူကိစ္စစစ်တပ်ကသိမ်းဆည်းထားတဲ့လယ်ယာမြေကိစ္စနဲ့ပြည်내အစိုးရရဲ့ဆောင်ရွက်မှုတွေကိုအလေးထားတင်ပြဖို့ရှိကြောင်းပြောပါတယ်။ဒေါ်ဆန်းစုကြည်မနက်ဖြန်လာရောက်မဲ့ခီးစင်နဲ့ပတ်သက်ပြီးတော့လေကိုဒီဒီကအခုလိုပြောပါတယ်
။ဒေါ်ဆုဒီကဲတဲ့ကောင်တော့ငင်းချဲစကဝိုင်းလလဘူးတော်တော်ပြန်သွားတော့ဘာမှသူချာမလာပါဘူးနော်။နောက်ဒီအောက်ချီမှာချစ်ချစ်နေရတယ်သူစီကိုမရောက်တာကမတင်ပြကြတာကသမီးတင်ပြရတဲ့တူကောင်ကဟိုမလောက်ပေးချင်တာကမပြောချင်တာကမသိဘူးနော်ဆိုတော့အဲ့အရာတွေကျွန်တော်တို့မသိရတဲ့အချင်းတွေရှိပါတော့ကျွန်တော်တို့လိုဒီချစ်တဲ့နေရာမှာတရိုက်ပါဝင်ပတ်သက်နေတဲ့လူတွေနဲ့တွေ့မှသာပါတော့ပြဿနာရဲ့ရင်းနှီးကိုအတိအကျတည်မှတူနေလဲပါနော်အကောင်ဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်ထင်တာပါသမီးအဆုံးစံတိုင်းအစိုးရရဲ့နေဒီပါတီစီစဉ်တဲ့လူတွေနဲ့ပြည်မယ်နောက်စီစဉ်တဲ့ပွဲဆိုင်မယ်လုပ်နေမယ်ဆိုရင်တော့ဟိုဘယ်နှခောက်ဝဲလာတာပေါ့နော်ဟိုတင်းတော့ချူချလာမှာမဟုတ်လို့ပဲပြောချင်ပါတယ်ဟုတ
်တင်းကြီးပြည်လူငယ်များအင်အားစုကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်စာပေးပို့ပြီးတောင်းဆိုထားပါတယ်1948ခုနှစ်မြန်မာပြည်လွတ်လပ်ရေးရယူစဉ်ကလက်ရှိကြားပြည်နယ်ကိုကင်းနီပြည်နယ်အဖြစ်ခေါ်ဆိုခဲ့ပြီး1952ခုနှစ်ဖွဲ့စည်းပုံပြင်ဆင်ချက်အရ1952ခုနှစ်ဇန်နဝါရီလ15ရက်နေ့မှာကြားပြည်နယ်နှင့်အခမ်းအနားကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်
ကိုမိုးစောပါရှင်အခုတော့ကြားဖြတ်တကောင်စင်းကောက်ယူမဲ့သတင်းတင်ပြပါောင်းမယ်မြန်မာနိုင်ငံမှာမကြာခင်ကြားဖြတ်ကောက်ယူရောမဲ့တကောင်စီမှာအရင်ကမေးခဲ့တဲ့မေးခွန်းတွေအပြင်နောက်ထပ်မေးခွန်းအစ်စ်တွေပါထပ်ဖြည့်ထားတာကြောင့်မေးခွန်းပေါင်း100ကျော်ရှိလိမ့်မယ်လို့ပြည်သူ့အင်အားဝန်ကြီးဌာနရာရင်ညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရလတ်တွေကိုဒီနေ့ထပ်ပါပဲထုတ်ပြန်သွားမယ်လို့လည်းပြောပါရယ်တနင်္ဂနွေလုံးအတိုင်းအတာနဲ့တကောင်စီကောက်ယူမှုတွေကတော့လာမယ့်2024ခုနှစ်မှာပြုလုပ်မှာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကစူးစီးတင်ပြထားပါရယ်
အရင်ကောက်ယူခဲ့တဲ့တကောင်စီတုန်းကမေးခွန်းပေါင်း40ကျော်မေးခဲ့ပြီးဒီတစ်ခေါက်မှာတော့မေးခွန်းပေါင်း100ကျော်မေးမြန်းမှာဖြစ်ကတနိုင်ငံလုံးအတိုင်းအတာအရကောက်ကွက်ပေါင်း4000ကျော်လောက်ကောက်ယူဖို့စီစဉ်ထားတယ်လို့ပြည်သူ့အင်အားဝန်ကြီးဌာနခေတ္တညွှန်ကြားရေးမှူးချုပ်ဦးဝင်းစောအောင်ကပြောပါဗျ။
2014ခုနကမေးခွန်း40ကျော်ကျွန်တော်မေးမြန်းကောက်ယူခဲ့ပါတယ်။အခုကတော့ကျွန်တော်မေးခွန်း100ကျော်ကျွန်တော် ဒီနေ့ ခေါ်ထုတ် ထားပါတယ်ဒီမှာလဲဟိုကျွန်တော်ရေးသွေးစစ်ဆေးတာ water testing ပေါ့ကျွန်တော်တို့ဒါထည့်သွင်းခေါ်ထုတ်ထားပါတယ်ထုတ်ပြန်တဲ့အခါမှာလဲဒီဟို 2016လေးခုနှစ်လူကြီးနေအိမ်ကျောင်းရာသကောင်ချင်းလူအချက်လက်အင်းနာအသေးစိတ်တော့ကျွန်တော်ထုတ်ပြန်မှာမဟုတ်ပါဘူးဒီဟိုရာဂိုင်းနှုန်းအပေါ့နော် delivery percentage to something အဲ့ဒီ data အချက်လက်ဒီပဲကျွန်တော်ထုတ်ပြန်နေမှာဖြစ်ပါတယ်
ပြည်သူ့အင်အားဦးစီးဌာနဘက်က လာမယ့် January 16ကနေ 28ရက်နေ့ထိ ရန်ကုန်တိုင်းဒေသကြီး မန္တလေးတိုင်းဒေသကြီး ရှမ်းပြည်နယ်နဲ့ ရခိုင်ပြည်နယ်တို့မှာ ဈာပြတ်တကောင်စင်းကောက်ယူသွားမှာပါ ဈာပြတ်တကောင်စင်းကို ပြီးခဲ့တဲ့ နိုဝင်ဘာလလောက်ထဲက စပြီး တိုင်းဒေသကြီးပြည်နယ် အလိုက် အတုပ်လိုက်ခွဲက ကောက်ယူနေတာဖြစ်ပါတယ် မကွေ စကိုင်းနယ် ပဲခူးတိုင်းဒေသကြီးတို့မှာ လာမယ့် အတပတ်အတွင်း အပြီးကောက်ယူသွားမှာဖြစ်ပြီး မကြခင်ကောက်ယူမယ့် ရန်ကုန်တိုင်းဒေသကြီး အပါဝင် နေရာ 4 ခုက လွဲလို့ ကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာ ဈာပြတ်တကောင်စင်းတွေ ကောက်ယူထားပြီးဖြစ်တယ်လို့ ဦးဝင်းစောင်းက ပြောပါရယ် လက်ရှိမှာ လုံခြုံရေးအရာ ရခိုင်ပြည်နယ်နဲ့ ရှမ်းပြည်နယ်တို့ရဲ့ နေရာ အချို့တွေမှာ ဈာပြတ်တကောင်စင်း ကောက်ယူနိုင်မှာမဟုတ်ဘူးလို့ သူက ပြောပါရယ် စည်ရင် ကောက်ယူလို့မရမဲ့ ဒီ ဒေသတွေနဲ့ ပတ်သက်ပြီး စီစဉ် ဆောင်ရွက်ထားတဲ့ အခြေအနေကို သူက အခုလို့ ပြောပါရယ်
ကောက်လို့မရတဲ့ နေရာတွေကို ခြံလက်ပြီး ကောက်သွားမယ် ကောက်သွားတဲ့ အခါကျတော့ အဲ့ဒီ အရာတော့ ကျွန်တော်တို့ ဒီ လူကြီး တင်ညာရနဲ့ တော်တော်ဒီတွက်ချက်တိုင်းတာတွက်ချက်သွားလို့ရတာလေးရှိတယ်တချို့လဲခြံလက်ပြီးတော့ဘာမှမရဘူးဆိုရင်တော့ကျွန်တော်တို့ဒါဘာမှထုတ်ပြန်လို့ရမှာမဟုတ်ဘူးပေါ့နော်အဲ့လိုနေထားလीတော့ဖြစ်သွားပေါ့မှာပေါ့ဆိုလိုတာတော့အခုကတော့ခရိုင်အဆင့်ခရိုင်လိုက်ကောက်တာပေါ့နော်ဒီနယ်လိုက်ကောက်တာတော့မဟုတ်ဘူးအဲ့ခရိုင်အတွင်းကတချို့နေရာလေးကြီးကောက်လို့မရဘူးဆိုရင်အဲ့ခရိုင်အတွက်ကဟိုဒေတာအချက်လက်ဒီ ထုတ်ပြန်နိုင်တဲ့အနေထားပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်မှာတတ်မှတ်ထားတဲ့ကောက်ကွက်ရဲ့တဝက်နီးပါးလောက်ကိုကောက်နိုင်မှာမဟုတ်ဘူးလို့သူကခံမှန်းပါတယ်ကြားပြတကောင်စင်းကောက်ယူရမှာတနိုင်ငံလုံးမှာရှိနေတဲ့နေအိမ်တွေကိုလိုက်ပြီးကောက်ယူတော့မှာမဟုတ်ပဲတက်ဆိုင်ရာဒေတာအလိုက်ကောက်ွက်တွေကိုရွေးချယ်ကအဲ့ဒီကောက်ွက်အတွင်းမှာရှိနေတဲ့နေအိမ်တွေကိုသာရွေးကောက်သွားမှာဖြစ်ပါတယ်ဒီစီးရင်တွေကိုစူးစီးပြီးလာမယ့်နှစ်လပိုင်းလောက်မှာတော့ဒီကောက်ယူထားတဲ့အချက်လက်တွေကိုအစီရင်ခံစာအနေနဲ့ထုတ်ပြန်သွားဖို့စီစဉ်ထားတယ်လို့ပြည်သူ့အင်အားဦးစီးဌာနဘက်ကပြောပါတယ်ရှင်
ဘရော့ဒ်ကန်ပြတိယသမရာရှိချင်းပြင်မြန်မာနိုင်ငံကိုလာမဲ့ခီးရင်မတိုင်ရင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတိယအထုကူလေဟာ KIA ကချင်ဒေသမှာမြန်မာစစ်ရဲနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်တိယနိုင်ငံတွေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်ရဲကြားညီညွတ်ဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါအခုလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တန်းသားအဖွဲ့နဲ့မြန်မာစုရကြားညီညီရေးအတွက်ဘလောက်ထောက်ကူပြုနိုင်ပါလဲမြန်မာညီညီရေးအတွက်စင်ခေါ်ချက်တခုလိုရောယူဆနိုင်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမိမြန်လူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 ဖြစ်ပါတယ်။အီးမေးလ်လိပ်စာက permis@voenews.com ဖြစ်ပါတယ်။ပါဝင်စနေမြန်ကြောင်းကိုလည်းဆက်လက်ကြည့်ပါမယ
်။ဒီကနေ့ညကောနာရီတိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတဲ့ပုတ်ပြင်ပြပါမယ်။တိုင်ဝမ်ကျွန်းမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတရုတ်အစိုးရအပေါ်ယုံကြည်မှုမရှိတဲ့လက်ရှိသမ္မတပြန်ပြီးတော့အရွေးခံလာရပြီးလွှတ်တော်မှလည်းသမ္မတဆိုင်အင်ဝါနဲ့ပါတီကအများစုအနိုင်ရလိုက်တာကြောင့်တရုတ်တိုင်ဝမ်ဆက်ဆံရေးထပ်ပြီးတော့ကြာဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတချိန်ဆက်ဆံရေးကြာဆင်းမှုကအရင်ကကြာဆင်းခဲ့တာတွေလောက်မဆိုးဝါးဘူးလို့တိုင်ဝမ်အရာရှိတွေကပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်အင်ဝါကမဲအရေးအတွက်58ရာခိုင်နှုန်းနဲ့အနိုင်ရလိုက်ပြီးနောက်တနေ့မှပဲဒီရွေးကောက်ပွဲရလဟာငင်းငယ်ရေးလိုလားသူတွေအတွက်အထုဆိုးရင်စရာဖြစ်စေကြောင်းတရုတ်အစိုးရပိုင်ဆင်ဟွာသတင်းကရွေးကောက်ခံသမ္မတကိုဝေဖန်ရေးသားလိုက်တာပါ2016ခုနှစ်မှာသမ္မတဆန်အင်းဝမ်ပထမအကြိမ်သမ္မတအဖြစ်အရွေးခံရတော့ကလည်းတရုတ်အစိုးရကအလားတူဝေဖန်မှုတွေပြုလုပ်ခဲ့ပါတယ်တရုတ်တို့ကထိုင်ဝမ်ကျွန်းကိုသူတို့ပိုင်တယ်လို့ပြောဆိုနေပေမဲ့သမ္မတဆန်ကတော့ထိုင်ဝမ်နဲ့တရုတ်ပြည်မှာရင်းနှီးခုစလုံးအလံတစ်ခုတည်းအောက်မှာရှိတယ်ဆိုတဲ့အယူအဆကိုလက်မခံပါဘူး1940ပြည်လွန်နှစ်တွေကစလို့နှစ်ဖက်စလုံးကတိကျအုပ်ချုပ်မှုအောက်မှာရှိနေခဲ့ကြတာပါ 2016ခုနှစ်မှာပြုလုပ်ခဲ့တဲ့အတိုင်းဒီအစိုးရကထိုင်ဝမ်ကျွန်းအနီးစစ်လေရင်ပြန်တန်းတာထိုင်ဝမ်ကျွန်းကိုသွားမဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ကိုရှော့ချတာနဲ့ထိုင်ဝမ်နဲ့တန်တမာအဆက်အသွယ်ဖြတ်ဖို့ခုနှစ်နိုင်ငံကိုစီယုံပြောဆိုတာတွေ2019ခုနှစ်မှာလည်းလုပ်ခဲ့ပါတယ်တရုတ်ဘက်ကဖိအားပို့ပေးလာမယ်ဆိုတာသူမအနေနဲ့မျှော်လင့်ထားကြောင်းတမရဆန်ကစနေနေ့မှာပြောကြားခဲ့ပြီးအခြေအနေတွေလက်ရှိတဲ့ဆုံးမသွားအောင်ကြိုးစားသွားမယ်လို့ပြောပါတယ်စတင်တန်မူဝါဒလေ့လာရေးအဖွဲ့ကအရှိအချဆန်ရပူတွဲညွန်ကြားရေးမှူးရုံးဆောင်ကတော့
For the immediate aftermath of the election, it is in mainland's interest to not.
တရုတ်အစိုးရဘက်ကအလျှော့ပေးမှာမဟုတ်ပါဘူး။ဒါပေမဲ့အဆုံးသတ်မှာတော့တရုတ်ဘက်ကဆွေးနွေးညှိနှိုင်းလိုတဲ့ဆန္ဒရှိလာနိုင်ပါတယ်။ရွေးကောက်ပွဲပြီးခါစကာလမှာတော့ပြည်မာကြီးရဲ့အကျိုးစီးပွားအတွက်လိုအပ်တာထက်ပိုပြီးလုပ်ပြနေဦးမှာပါ
။တမရဆိုင်ဟာနောက်ထပ်လေးနှစ်တာတမရအဖြစ်တာဝန်ထမ်းဆောင်အောင်မှာဖြစ်တယ်လို့သူမရဲ့ပါတီကလည်းအမတ်နေရာစုစုပေါင်း116နေရာမှာအများစုဖြစ်တဲ့62နေရာကိုအနိုင်ရထားပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့ထိုင်ဝမ်ကျွန်းကိုပြည်မာကြီးလက်အောက်တွင်းနိုင်ဖို့စူးစမ်းမှာဖြစ်ပေမဲ့မနစ်ကကောက်ယူခဲ့တဲ့လူထုစစ်တမ်းအရအဲ့ဒီအယူအဆကိုဒေသခံအများစုကပယ်ချခဲ့ကြပါတယ်။သမ္မတဆိုင်ကလည်းအများစုရဲ့သဘောအတိုင်းရပ်တည်နေတာပါ။တရုတ်တို့ကနှုတ်အားဖြင့်ပြောဆိုနေတာဖြစ်ပြီးထိုင်ဝမ်အပေါ်အရေးယူမှုအသစ်တွေချမှတ်လှုပ်ဆောင်ခြင်းမဟုတ်ကြောင်းနေရှင်နယ်ချန်ကုန်းတက္ကသိုလ်ကလက်ထောက်နိုင်ငံရေးပါမောက်ခวันฉิงซิงก็ပြောပါတယ
်对我来说我觉得接下来这几个月两岸关系应该不会恶化
但是这三年哈蓝美拉年年တွင်ဆူလာမဲလို့ကျွန်တော်မထင်ပါဘူးဒါပေမဲ့ကောင်းလာမဲလို့လည်းမထင်ပါဘူးတနက်ရှိချင်းဖြင့်ကတနိုင်ငံစနေနှမျိုးဆိုရဲမူကိုပြန်သွားအောင်မယ်ဆိုရင်အဲ့လိုအထုတ်အောင်မယ်ဆိုရင်ထိုင်ဝမ်ဟာအခက်အခဲဆုံးဖြစ်သွားပါလိမ့်မယ
်တပနရှိချင်းဖြင့်မနစ်ဇန်နဝါရီလတုန်းကပြောခဲ့တဲ့မိန့်ခွန်းထဲမှာတော့ဒေသအတွက်အတိုင်းအတာတစ်ခုအထိကိုပိုင်အုပ်ချုပ်ခွင့်ပေးထားတဲ့တနိုင်ငံစနစ်နှမျိုးနဲ့ထိုင်ဝမ်ကိုအုပ်ချုပ်လိုကြောင်းပြောကြားခဲ့ပါတယ
်။ကိုဇော်ဝင်းလိုင်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။ VOA ကနေထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းအခုထုတ်လင်းနေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3 Guru တွေကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်။
ဂရင်းခီးတဲ့လေရင်ကိုမှောင်ရင်ပြစ်ချခဲ့မှုတွေရည်ရွယ်မှုတွေစလုပ်နေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကပဲတီဟီရန်မြို့လေရင်ကွင်းကအသက်လေးမှာတင်ဒီလေရင်ကိုပြစ်ချခဲ့တာကြောင့်ပါလာသူ186ဦးအကုန်လုံးတေခဲ့ရတဲ့အတွက်ရည်ရွယ်မှုတွေလုပ်နေပြီလို့အီရန်တရားရေးဌာနကကြေညာလိုက်တာပါ။ဒီချက်လေရင်ကိုပြီးခဲ့တဲ့ဗိုလ်ထုနေ့ကမှောင်ရင်ပြစ်ချခဲ့တာကိုအီရန်ဘက်ကနောက်ဆုံး3ရက်ကြာမှဝန်ခံခဲ့ပြီးအီရန်ပြည်သူတွေရဲ့မကျေနပ်မှုတွေနဲ့ဆက်ညှဉ်းဆန္ဒပြမှုတွေမကြခင်ကပိုင်းအတွက်မြန်မာလာနေချိန်ကြာမှအခုလိုရည်ရွယ်မှုစတင်နေကြအောင်ကြေညာခဲ့တာပါဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောင်းပိုင်းမှာမျက်နှာချင်းဆိုင်အခြေအနေစကားစစ်ထိုးကြပါတော့မယ် Republican Party သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်းရွေးချယ်ရေးအမေရိကန်နိုင်ငံအနောက်လယ်ပိုင်းပြည်နယ်ဖြစ်တဲ့ Iowa မှာမဲဆာမပေးခင်မှာနောက်ဆုံးအခြေအနေနဲ့အခုလိုစကားစစ်ထိုးကြမှာပါအခုပွဲမှာအရင်အမေရိကန်ဒုသမ္မတဟောင်း Joe Biden အထက်လွှတ်တော်မှ Bernie Sanders နောက်အထက်လွတ်တော်အမတ်အမျိုးသမီးအဲလစ်ဆာဝါရန်အင်ဒီယားနာပြည်နယ်ကဆော့သန်မြို့တော်ဝန်ဟောင်းပစ်ဘက်တဂီယက်နောက်အမျိုးသမီးထက်လွတ်တော်အမတ်အေမီကလပ်ဘတ်ချာနဲ့ဗီယက်နာတထေးကြီးတောင်စတရာတို့ဝင်ပြိုင်ကြမှာပါပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာတော့ရေခဲတောင်ပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ59ဦးသေဆုံးပြီးလူတချို့ပျောက်ဆုံးနေတယ်လို့ဆိုရတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်အိန္ဒိယအုပ်ချုပ်ကကက်ရှမီးယားမြောက်ပိုင်းမှာလည်းအလားတူဖြစ်ရတဲ့အနည်းဆုံး10ဦးသေဆုံးခဲ့ရပါတယ်ဘူတီထံပြည်နယ်အောင်မြေပြိုချခဲ့တဲ့နီလမ်တောင်ကြားဒေသတို့အိမ်မှာလည်းရွာသားတော်များများပြိမိနေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်အခင်ဖြစ်တဲ့နေရာတွေကိုကယ်ဆယ်ရေးတွေဆီလိုထားပြီးလို့လည်းတာဝန်ရှိသူတွေကဆိုပါတယ်ခင
်ဗျတရင်ချင်းချက်ကိုကိုဝင်းမင်းကြီးညာပြေခဲ့တာပါရှင်ဒီညနေအတွက်ထောက်စီစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25 kHz 5953ည၊လိုင်းနိုမီတာ32 kHz 11893ည၊လိုင်းနိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.
From Washington, this